ပိုတိုင်းသားတွေအများစုနေထိုင်တဲ့လွိုင်းလင်းမြို့နယ်နန်းဟူကျေးရွာကအုပ်ချုပ်ရေးမှုနဲ့ဒေသခံ၃ဦးကိုစစ်ဆေးမေးမြန်းဖို့အတွက်ဆိုပြီးဒီဇင်ဘာလ17ရက်နေ့နေ့လယ်ပိုင်းမှာရှမ်းပြည်ပြည်နယ်တူတောင်ရေးကောင်စီ RCSF အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ပိုးအဖွဲ့ချုပ်23ဖွဲ့စုပေါင်းပြီးမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖမ်းဆီးသွားသူတွေကိုပြန်လွှတ်ပေးဖို့အတွက်ဒေသခံရွာသား6ဦးကနောက်ကလိုက်ပြီးတောင်းဆိုရမှာစကားများပြီးတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ဖမ်းဆီးခံရသူတွေရောလွှတ်ပေးဖို့တောင်းဆိုသူတွေပါစုစုပေါင်းဒေသခံရွာသား5ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ဒွိုင်းလင်းစေယုံမှစေကူသားမှုခံယူနေရတဲ့ခွန်လောင်းက IFA ကိုပြောပါတယ်
ပါကြောင့်ကျွန်တော်တို့ရွာသားတွေရဲ့ရဲ့အုပ်ချုပ်ရေးမှုဖမ်းသွားတယ်ကျွန်တော်တို့လည်းမကြည့်ရတာကြတော့တော့ကျွန်တော်တို့ရွာသားနဲ့ကျွန်တော်တို့ရဲ့ရဲ့အုပ်ချုပ်ရေးမှုပြန်ပေးပါလို့ကျွန်တော်တို့လိုက်တောင်းတယ်။တောင်းတဲ့အခါစကားနည်းနည်းများတာကတော့ကျူးဖြီတဲ့အချိန်မှာပဲ။ဒါပေမဲ့စကားများတာတော့ကိစ္စမရှိဘူး။ဒါပေမဲ့ကျွန်တော်လည်းလဲပြီးတော့ပြန်လုပ်တဲ့အချိန်မှာတနတ်တံရထလာပြီလေ။တနတ်တံထတာနဲ့ကျွန်တော်ခြေတလုံးလည်းလာမှန်သွားတယ်လေနော်။အဲ့ဒါနဲ့တေးတဲ့လူကတေးတယ်ပေါ့။အလိုမျိုးပေါ့။တန်ရာရတဲ့လူကတန်ရ။တချို့ကတေးပြီးဟာမဆောင်ပဲနဲ့ဟိုကအော်တဲ့လူကတော့အာခဏတန်တဲ့တေးချန်ခဲ့မယ်ဆိုပြီးတော့ခါပြန်လာပြည့်တယ်လူကပြန်လာပြည့်တယ်အဲ့လိုမျိုးဖြစ
်တယ်။ဒံရသူ၃ဦးတည်းက၂ဦးဟာစိုးရင်ရတာကြောင့်တောင်ကြီးစေယုံကိုလွှဲပြောင်းကူတာနေပြီးသေဆုံးသွားသူတွေကိုတော့ဒွိုင်းလင်းမြို့နယ်တုတ်တံမှာဒီနေ့တင်းညုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေသေဆုံးဒံရရတာဟာ RCSF အဖွဲ့ကပြစ်ခတ်တာကြောင့်ဖြစ်ကြောင်းဝန်ခံထားပေမဲ့ရွာသားတွေဘက်ကဓာတ်နဲ့ဝင်ရောက်ခုတ်ခဲ့တာကြောင့်ပြစ်ခတ်ခဲ့ရတာလို့ RCSF အဖွဲ့ကမနေ့ကကြေညာချက်ထုတ်ထားပါလေ။ဒါအပြင်ဒီပြဿနာကိုညှိနှိုင်းဖြေရှင်းဖို့လိုပြီးဖြစ်ရပ်ကိုပြန်လည်စစ်သပြီးနောက်မှဒါမျိုးကိစ္စမျိုးထပ်မံမဖြစ်ရအောင်လှုံ့ဆော်သွားမယ်လို့ RCSF အဖွဲ့ကဘုံမူကြီးဆိုင်ဦးက IFA ကိုပြောပါတယ်
။အဲ့လိုဖြစ်တဲ့ပြဿနာလေးတော့ကျွန်တော်တွေ့ဆုံဆင်းနေပြီးတော့ညှိနှိုင်းဖြေရှင်းကြမှာဆိုတော့တက်ပါဘလိုနည်းလမ်းနဲ့လုပ်မယ်ဆိုတော့ကျွန်တော်ရည်ရည်ပြည့်ပြည့်ဆိုလို့များရပါဘူး။ကျွန်တော်တို့ကတနင်္လာရည်ရည်ပြီးတော့တနင်္လာတော့မဟုတ်ဘူးပေါ့နော်။ဒါမျိုးတွေလည်းမဖြစ်စေချင်ပါဘူး။နောက်နောက်လည်းမဖြစ်စေချင်ပါဘူး။ဒီတဲ့ကိစ္စအကြောင်းရဲ့လို့ကျွန်တော်လည်းပြန်ပြီးတော့စစ်သေးရမှာဖြစ်ပါတယ်။ဒါမျိုးဖြစ်စဉ်တွေတော့တစ်ခုတစ်ခုတော့ဒါမျိုးဆက်ဖြစ်နေတာကျွန်တော်တို့တမ်းပြီးတဲ့မှာနေတဲ့တိုင်းသားတွေတက်ကောင်းဘူးပေါ့နော်။တစ်ပတ်နဲ့တစ်ပတ်အယုံကြည်မှုတွေတော့တစ်ပတ်နဲ့တစ်ပတ်ဟိုမကောင်းဘူးပေါ့။ system မဖြစ်အောင်တော့ကျွန်တော်တို့တော့အကုန်လုံးဝိုင်းဝန်းတော့တင်းတင်းကြမှာဖြစ်ပါတယ
်။ရွာသားတွေဘက်ကတော့ RCS အဖွဲ့ကထုတ်ပြန်တယ်လို့သူတို့တွေဟာဓာတ်နဲ့ဝင်ရောက်ခုတ်ခဲ့တာမရှိကြောင်းနဲ့ဒီဖြစ်ရပ်တွေကြောင့်ရွာလုံးကျုံကြီးအတွက်စိုးရိမ်နေကြကြောင်းပြောကြပါတယ်။ဒါကြောင့်ဒေသခံတွေအတွက်လုံခြုံရေးကိုအစိုးရတာဝန်ရှိသူတွေအနေနဲ့တာဝန်ယူပေးဖို့လိုလားနေကြောင်းစေကူသားမှုခံယူနေရတဲ့ခွန်လောင်းကပြောပါတယ်။ RCSF အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။နန်းဟူရွာသားတွေတည်ဆုံခဲ့ရတဲ့ဖြစ်ရပ်ဟာရှမ်းတိုင်းသားတွေနဲ့ပိုတိုင်းသားတွေအကြားမှာချစ်ကျင်ရင်းနှီးစွာနေထိုင်လာတဲ့ပုံရိပ်ကိုတိခိုက်စေတာကြောင့် RCSF အဖွဲ့အနေနဲ့အပြည့်အဝတာဝန်ယူဖို့လိုပြီးပြည်တော်စုအစိုးရအနေနဲ့သုံးသန်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးသက်ဆိုင်သူတွေကိုအရေးယူပေးဖို့ပိုးအုပ်ဖွဲ့ပြီး23ဘွဲ့ကစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်နေတာတွေရှိတာကြောင့်လူမျိုးရေးပြည်ပခန့်တွေဖြစ်လာမှာကိုစိုးရိမ်ပြီးပိုးအုပ်ဖွဲ့ပြီးတွေစုပေါင်းကြေညာချက်ထုတ်ရတာဖြစ်တယ်လို့တိုင်းရင်းသားလူနည်းစုများဒီမိုကရေစီအဖွဲ့ကခွန်တော်ကပြောပါတယ်။
အထူးသဖြင့်တော့ကျွန်တော်တို့စိုးရိမ်ကြအခြေအနေကလက်နက်ကင်အချင်းချင်းတိုက်ပွဲဖြစ်နေတာကနေပြီးတော့မှကျွန်တော်တို့ဒီလူမျိုးရေးမုန်တီးမှုတွေလူမျိုးရေးပြဿနာတွေဖြစ်လာမှာကိုကျွန်တော်တို့ဒီမို့ EFS ဖွဲ့စည်းအနေနဲ့အတော်လေးစိုးရိမ်မိပါတယ်။ online ပေါ်မှာရောပဲနောက်တစ်ခုကကျွန်တော်တို့ချို့သတင်းမီဒီယာဌာနတွေကပေါ်ပြချက်တွေရောပဲပေါ့လေ။ဒါတွေကကျွန်တော်တို့သတင်းအမှန်တွေမဟုတ်ဘဲနဲ့ဝါဒဖြန့်တဲ့သတင်းတွေပေါ်ပြပေးနေတဲ့အခါကျတော့ကျွန်တော်တို့လူမျိုးရေးပဋိပက္ခဖြစ်လာမှာကိုလည်းကျွန်တော်တို့ဟိုအဖွဲ့အစည်းအနေနဲ့အရင်ပဲဒါစိုးရိမ်ပြဖြစ်တာပေါ့
ဒီနေ့မနက်ပိုင်းမှာတော့ရိုင်းလင်းစေယုံမှာစေကူသားမှုခံယူနေတဲ့ခွန်လောင်းကိုရိုင်းလင်းမြို့နယ်ရဲစခန်းကဒူရဲမှုတူကလာရောက်တွေ့ဆုံမေးမြန်းခဲ့ပြီးဖြစ်စဉ်အခြေအနေကိုမေးမြန်းသွားကြောင်းကိုခွန်လောင်းကပြောပါတယ်ရဲတပ်ဖွဲ့ကလက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုရိုင်းလင်းမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်များရှိခဲ့ပါဦးခင်ဗျာ